င်းရင်းလုပ်နေတဲ့မြန်မာပြည်မှာဒီမိုကရေစီသဘောတရားနဲ့ဆန့်ကျင်တဲ့ဥပဒေတွေကိုဖျက်သိမ်းဖို့နိုင်ငံရေးပါတီနဲ့အယတားအသင်းအဖွဲ့တွေကတောင်းဆိုနေကြပါတယ်ဒီမိုကရေစီကိုဆန့်ကျင်တဲ့ဥပဒေတွေထဲမှာ2008ဖွဲ့စည်းပုံအခြေခံဥပဒေဟာရှေ့ဆုံးကပါဝင်ပါတယ်စေအုပ်စုကစိတ်ကြိုက်လုံနိုင်ပုံကိုအခြေခံဥပဒေကတက်ပြီးပြနေပါတယ်တရားဥပဒေစိုးမိုးရေးကိုနိုင်ငံရေးပြည်ပြားရေးနဲ့အမိန့်တရားရေးအဖြစ်အုပ်ချုပ်သူဘက်ကသဘောထားပြီးပြည်သူလူထုကတော့တရားမျှတရေးနဲ့ပြည်သူအချိုးစည်းဝါကာကွယ်စောင့်ရှောက်ရေးကိုအဓိကထားပုံရပါတယ်ပြည်သူကတဆင့်ပြတ်တမ်းတဲ့ဥပဒေတွေဖြစ်အောင်ချိုးဖောက်ကြဖို့88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူ့အဖွဲ့အစည်းလူအသင်းအဖွဲ့တွေကတောင်းဆိုကြပါတယ်2012ကပြတ်တမ်းတဲ့လေယာဉ်ဥပဒေဟာလေသမားအချိုးတည်ဖို့အကဲအကဲရှိကြောင်းသိရပါတယ်လေယာဉ်ပြဿနာကိုစုံစမ်းရေးကော်မတီကဖော်ထုတ်ပေမဲ့တက်ဆိုင်ရာအာဏာပိုင်ကထိထိရောက်ရောက်အရေးယူတာမျိုးမရှိဘူးလို့ဆိုပါတယ်။အစိုးရကအကာအကွယ်မပေးနိုင်တဲ့အခါမှာနိဒာဆုံးရှုံးသူဟာမချေနှက်မှုနဲ့နိဒာမှုတွေကိုမိမိပါတာထုတ်ဖော်ပြီးဆန္ဒပြတဲ့နီးလမ်းပဲရှိပါတော့တယ်
။ပြည်သူလူထုရဲ့နိဒာဆုံးရှုံးမှုကိုတာဝန်ရှိတဲ့အစိုးရအရာရန်ကပြည့်ရှင်းနိုင်စွာမရှိတဲ့အတွက်ဆန္ဒပြကန့်ကွက်နေတာဖြစ်ပါတယ်။ဒါပေမဲ့အစိုးရခွင့်ပြုမှဆန္ဒပြနိုင်တာမို့ခွင့်ပြုချက်မရဘဲဆန္ဒပြသူဟာအရေးယူခံရပါတယ်။ဒါကြောင့်လယ်သမားအရေးတင်မကပဲငြိမ်းချမ်းစွာဆန္ဒပြနိုင်ရေးကိုပါတောင်းဆိုလာကြရပါတယ်။ဒီကိစ္စမှာ88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းကဥဆောင်လှုပ်ရှားတာရှိတယ်လို့တခြားအဖွဲ့အစည်းတွေကလည်းလှုပ်ရှားကြပါတယ်။ခွင့်ပြုချက်မရတဲ့ဆန္ဒပြပွဲတွေဖြစ်လို့အရေးယူခံနေကြရပါတယ်။ဒါပေမဲ့ရာဇသက်ကြီးအခန်း၈နိုင်ငံတော်ညီဝန်ပြပြားရေးကိုပြက်စီသောပြစ်မှုများနဲ့အရေးယူတာမျိုးကိုလည်းတွေ့ရပါတယ်။ဥပဒေနဲ့ဆန့်ကျင်တဲ့လူ၅ဦးသို့မဟုတ်၅ဦးထက်ပိုတဲ့အစုအဝေးကိုအရေးယူနိုင်အောင်ပြဋ္ဌာန်းထားတာဖြစ်ပါတယ
်။ဒီစဲဥပဒေတွေနဲ့မဆန့်ကျင်ဘဲလွတ်လွတ်လပ်လပ်ငြိမ်းချမ်းစွာစုဝေးပြီးစီတန်းလှည့်လည်နိုင်အောင်ငြိမ်းချမ်းစွာစုဝေးခွင့်နဲ့စီတန်းလှည့်လည်ခွင့်ဆိုင်ရာဥပဒေကို2017ဒီဇင်ဘာလမှာပြဋ္ဌာန်းတယ်လို့အစိုးရကဆိုပါတယ်။ဒါပေမဲ့ဒီဥပဒေမှာပဲတက်ဆိုင်ရာအနာရောင်ရဲ့ခွင့်ပြုချက်မရဘဲလူမှုဆန္ဒပြပွဲလုပ်ရင်အရေးယူခံရမယ်လို့ဆိုပါတယ်။ဥပဒေနဲ့မဆန့်ကျင်တဲ့လူမှုဆန္ဒပြလက်လေပွဲကိုကျင်းပနိုင်တယ်လို့ပြောပြီးခွင့်ပြုချက်တောင်းခိုင်းတာဟာလွတ်လပ်မှုကိုချုပ်ချယ်တာသာဖြစ်ပါတယ်။ခွင့်ပြုချက်မရဘဲဆန္ဒပြရင်ထောင်ဒဏ်ငွေဒဏ်ချမှတ်နိုင်လေဆိုတဲ့ပုံမှန်78ကိုဖျက်သိမ်းပေးဖို့အယတားအဖွဲ့အစည်းတွေကတောင်းဆိုနေတာတွေ့ရပါတယ်။တကယ်တော့ခွင့်ပြုချက်ကိစ္စကသာအဓိကထားတဲ့ဥပဒေတစ်ခုလုံးကိုရုပ်သိမ်းဖို့သို့မဟုတ်ပြင်ဆင်ဖို့ကြိုးပမ်းရပါလိမ့်မယ်
။ဖွဲ့စည်းပုံအခြေခံဥပဒေအခန်း7မှာနိုင်ငံသားရဲ့မူလအခွင့်အရေးနဲ့တာဝန်ကိုဖော်ပြပါတယ်။ဒါပေမဲ့လုံခြုံရေးတရားဥပဒေစိုးမိုးရေးနဲ့အများပြည်သူအေးချမ်းသာရာရေးအတွက်လိုအပ်တယ်လို့ယူဆရင်သို့မဟုတ်တည်ဆဲဥပဒေနဲ့ဆန့်ကျင်တယ်လို့အစိုးရကယူဆရင်နိုင်ငံသားအခွင့်အရေးကိုလစ်လျူရှုနိုင်ပါတယ်။တန်းတူညီမျှအခွင့်အရေးလွတ်လပ်မှုအခွင့်အရေးနဲ့တရားမျှတမှုအခွင့်အရေးကိုနိုင်ငံသားတိုင်းခံစား권ရှိတယ်လို့အခြေခံဥပဒေပုံမှန်21ကဆိုပေမဲ့တည်ဆဲဥပဒေတွေကပြည်သူအခွင့်အရေးကိုချုပ်ချယ်ကန့်သက်ထားပါတယ်။ဥပမာ1950အရေးပေါ်ဥပဒေပုံမှန်5ကိုတုံးပြီးနှစ်ရှည်လများဖမ်းဆီးထိန်းသိမ်းတာဟာဗမာအစိုးရတွေရဲ့အကျင့်ဆိုးတစ်ခုဖြစ်ပါတယ်။စစ်ဘုဩဇာခံဖြစ်ခဲ့တဲ့တရားစင်ရေးဌာနဟာတိတ်ခါတမာရီရှိပြီးပြည်သူယုံကြည်အောင်စ조사ရပါလိမ့်မယ်
။တရားမျှတမှုရှိမှတိုင်းပြည်ဖွံ့ဖြိုးတိုးတက်နိုင်ပါတယ်။ဒီနာကျက်မချင်းနှက်ချက်တွေကိုတရားနီလန်းအတိုင်းကိန်းထွေဖြည့်ရှင်းနိုင်မှသာလူမှုရေးသဟဇာတာဖြစ်နိုင်ပါတယ်။အစိုးရဟာတရားစွဲတော်ကိုခံနိုင်ရရှိရပါလိမ့်မယ်။စေအစိုးရအနှစ်20ကျော်ကြီးစိုးစဉ်ကတာဝန်ထမ်းဆောင်သူကိုတရားမစွဲရအရေးမယူရလို့အခြေခံဥပဒေကလွန်ကျင်းချမ်းသာ권ပေးထားပါတယ်။ဒါပေမဲ့ရာဇဝတ်မှုကိုတော့ကင်းလွတ်ခွင့်မပေးသင့်ဘူးလို့နိုင်ငံခြားဥပဒေပညာရှင်တွေကထောက်ပြပါတယ်။ဝန်ထမ်းကျွလွန်တဲ့ရာဇဝတ်မှုကိုခွင့်တက်တာဟာအပြည့်အစုံရာဥပဒေကိုဆက်ကျင်ရာရောက်ပါတယ်တရားဥပဒေကြီးစိုးတဲ့နိုင်ငံမှာအစိုးရဝန်ထမ်းရဲ့လုပ်ရကြောင်းနိဒာဆုံးရှုံးနေသူဟာတရားမျှတမှုရဖို့အတွက်အမြင့်ဆုံးတရားရုံးကိုလျှောက်ထားနိုင်ပါတယ်အစိုးရတာဝန်ထမ်းဆောင်သူဟာအမိန့်နာခံတာဖြစ်လို့အပြစ်ကင်းလို့ခွင့်ရှိတယ်လို့မယုံကြည်ဘဲဥပဒေရှေ့ပေါင်းမှာအားလုံးအတူတူဖြစ်တယ်လို့ယုံကြည်တာမို့အမြင့်ဆုံးတရားလွှတ်တော်ချုပ်ကိုလျှောက်ထား권ပေးတာဖြစ်ပါတယ် အစိုးရဝန်ထမ်းမတရားလုပ်တာကိုတရားလွှတ်တော်ချုပ်ကပေးဖြတ်နိုင်ပါတယ်မတရားလုပ်တာကိုတရားရုံးတွေကဟန်တာပြီးတရားမျှတမှုကိုပြသနိုင်မှသာပြည်သူယုံကြည်မှုကိုရနိုင်ပါလိမ့်မယ်ခင်ဗျာ